ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကောင်ဝက်ကျွရအနီးကပြည်သူ့လုံခြုံရေးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PSDAS ကန်တခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။နိုဝင်ဘာ22ရက်မနေ့အစောပိုင်းကကောင်ဝက်ကျွရအနီးလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ ထဲမှာရှိတဲ့ပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ PSDA ရဲ့စခန်းခုကိုစစ်တပ်ကစီးနင်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကောင်ဝတ်ကျေးရွာအနီးကသူတို့စခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ PSDA အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်
။9နာရီကျော်တော့မှသူတို့ကကျွန်တော်စခန်းကိုတွေ့သွားတယ်ခင်ဗျ။တွေ့သွားတော့ဟိုကျွန်တော်တို့ဟိုတိရစောတော့လို့သူကတော့ကျွန်တော်တို့အပြည့်ချိန်မောင်းမဲ့ပုံစံမျိုးရှိတယ်။တွေ့တော့အချိန်မှာသူတို့ကစာပြီးပြစ်တယ်။ဒီမှာကျွန်တော်တို့ကပြစ်တဲ့အချိန်မှာလက်နက်ကြီးတွေနဲ့ထူတယ်ခင်ဗျာ။လက်နက်ကြီးကိုကျွန်တော်တို့ခိုးပက်တီးတယ်၊နှစ်ဖက်ညက်ပြီးတော့ပြစ်တာခင်ဗျာ။သူကျွန်တော်ဘက်ကတော့တယောက်မှဖမ်းဆီးရတဲ့ဘာလို့မရှိဘူးခင်ဗျာ။ကျွန်တော်တို့ကအကုန်လုံးတော့လူမြောက်တဲ့နေရာကိုကျွန်တော်ရောက်သွားတယ်ခင်ဗျာ။ဒီယူအန်နဲ့ဒီနေရာကဦးလေးတယောက်ကသူကအမဲလိုက်နေနဲ့ပြန်လာတယ်။ဒီမှာသူတို့နှစ်ပြည့်ချင်းမှာအတူဦးလေးကိုပြစ်တက်သွားလိုက်တယ်ခင်ဗျာ။ဒီဟာကကျွန်တော်တို့ညီမြုပ်သွားလိုက်တယ်ခင်ဗျာ။ဒီမှာသူတို့ဒီဦးလေးကအမေလိုက်တာဆိုတော့သူကတူမီကလက်တော့ပါတယ်ဒီအောင်တော့သူယူသွားတယ
်စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စခန်းကိုဝင်စီးတဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်အခုလိုတိုက်ပွဲဖြစ်ပွားတဲ့နားကကောင်ဝက်ကျေးရွာခံအုပ်ကလည်းစစ်ကောင်စီတပ်ရှိရာမူဆယ်105မိုင်ကနေကောင်ဝက်ကျေးရွာအနီး PSDA စခန်းဖက်ကိုလက်နက်ကြီးပစ်ခတ်တံတွေအကြာကြီးကြားရတယ်လို့အခုလိုပြောပါတယ
်မနေ့3နာရီခွဲ4နာရီလောက်မှာသူတို့ရကားတွေနဲ့ဘယ်လိုစံတူအများကြီးပဲလာကြတယ်။ဒါတော့ကားတိုင်းကြားရပြီးမှအဲ့ဒါအဲကျမတို့ကလည်းနိုးလာတယ်။ဟိုဘယ်လိုပြောမလဲနားထောင်ကြည့်တော့ကားအများကြီးပါဖြစ်နေပေါ့။အဲ့နဲ့ခဏလေးပြင်နေနေလိုက်တော့တိတ်နေကြောက်ပဲဟိုမိုးမလင်းချင်း9နာရီခွဲ7နာရီလောက်ကြာနေတယ်နေ။အဲ့ချင်းတော့မှာပဲအမှသူတို့ရဟိုဒီတရားငမ်းမိုင်ပြကနေပြီးမှလည်းကြီးနေပြတာကလေးတွေကိုအော်တုံတုံမဲကျမတို့တော့မလာနဲ့ဆို
အခုလိုပြည်သူကကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့အဲ့ဒီဒေတာဖက်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ဒေတာခန်တွေကတိုက်ပွဲတွေပုံမှန်ဖြစ်လာမှမျိုးကိုစိုးရိမ်နေကြပါတယ်ဒီဒေတာတစ်ပိုက်မှာတအန်းပလောင် TNL အဖွဲ့ကချင်လက်နက်ကိုင် KNA နောက်ကိုကန်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတယ်လို့ပြည်သူစစ်အဖွဲ့တွေကလည်းအတော်များများရှိနေတာဖြစ်ပါတယ်